ဥရောပသမဂ EU တွေကနေထွက်ဖို့ UK မဲဆန္ဒရှင်တွေဆုံးဖြတ်လိုက်ကြပါပြီ။လူဝင်မှုကြီးကြပ်ရေးနဲ့အချုပ်အခြာအာဏာပိုင်မှုလိုကိစ္စရပ်တွေမှာတစ်ဖက်နဲ့တစ်ဖက်အပြင်းထန်အခြေတင်ဖြစ်ခဲ့ကြပြီးဂျာတာဗရီနီကလုပ်တဲ့လူမှုဆန္ဒခိုင်ရင်ကွဲမှာထွက်မဲ့ဘက်ကအနိုင်ရသွားတာပါ။ရာလထွက်လာပြီးသိမကြခင်မှာပဲဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသူနှုတ်ထွက်မဲ့အကြောင်းကြေညာပါတယ်
။ The British people have made a very clear decision to take a different path. And as such, I think the country requires
မတူကွဲပြားတဲ့လမ်းကြောင်းတစ်ခုကိုသွားဖို့ဗြိတိသျှလူလူကတိတ်ကိုရှင်းရှင်းလင်းလင်းဆုံးဖြတ်လိုက်ကြပါပြီ။ဒါကြောင့်ဒီလမ်းကြောင်းအတိုင်းတိုင်းပြည်ဆက်သွားတဲ့နေရာမှာနိုင်ငံအနေနဲ့ခေါင်းဆောင်မှုအသစ်လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးအမတ်တဆယ်ဒေါင်းလင်းလန်ဝန်ကြီးချုပ်ရုံးအပြင်ဘက်မှာသတင်းတောက်တွေကိုမစ္စတာကင်မရွန်ကဒီကနေ့ပြောပါတယ်။ဝန်ကြီးချုပ်အပြောင်းလဲကိုတော့အောက်တိုဘာလမှာလုပ်မယ်လို့လည်းသူကပြောပါတယ်။ EU တွေကနေထွက်မဲ့ရလဒ်ထွက်လာတာဟာမစ္စတာကင်မရွန်အနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုလက်လွတ်လိုက်ရတဲ့အတိတ်ပဲတက်ရောက်တယ်လို့လေလာသူတွေကပြောပါတယ်။EU တွေကနေထွက်ရေးမဲဆွယ်စည်းဝေးကိုဥဆောင်ခဲ့သူဂျန်နန်မျိုးတော်ဝင်ဟောင်းဘော်ရစ်ဂျွန်ဆန်ဟာမစ္စတာကင်မရွန်နဲ့အတူတူကွန်ဆာဗေးတစ်ပါတီကပဲဖြစ်ပြီးဝန်ကြီးချုပ်နေရာကိုဆက်ခံမဲ့သူအဖြစ်အများကယူဆထားကြပါတယ်။တနင်္ဂနွေကနေနောက်ဆုံးချိန်ထိထွက်ထားတဲ့မဲရလဒ်တွေကထွက်ရေးဘက်က 51.89 ရာခိုင်နှုန်းရပြီးမထွက်ရေးဘက်က 48.11 ရာခိုင်နှုန်းရပါတယ
်။ EU ဖွဲ့တွေကနေ UK နိုင်ငံထွက်မယ်ဆိုတဲ့လူလူဆန္ဒခံယူပွဲရလဒ်ထွက်လာပြီးတဲ့နောက်ကမ္ဘာတဝန်းနိုင်ငံအများအပြားတုံ့ပြန်ပြောဆိုတာတွေထွက်လာပါတယ်။တခုထဲတော့ကမ္ဘာအကြီးဆုံးဈေးကွက်ဖြစ်တဲ့ EU တွေကနေ UK နိုင်ငံထွက်တော့မယ်ဆိုတာဟာမာယွန်းတဲ့လောက်ရတခုဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နာတက်စ်ကပြောပါရယ်ဥရောပအတွက်တော့ဆိုးရတဲ့နေ့တနေ့ပါပဲလို့ဂျာမန်ဒုတိယဝန်ကြီးချုပ်ဆီမာကာဘရီယာကလည်းသူ့ရဲ့ Twitter မှာရေးပါရယ် United Kingdom အတွက်ဝန်내မိပါရယ်ဆိုပြီးပြင်သစ်နိုင်ငံသားရဲ့ဝန်ကြီးယောင်မတ်အဲဟိုကလည်းသူ့ရဲ့ Twitter မှာရေးပါရယ် UK နိုင်ငံအနေနဲ့မြန်မာအတ္တလန္တိတ်စာချုပ်နေတူအဖွဲ့ရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်ဆက်ရှိနေပြီးတော့ခေါင်းဆောင်မူကန်နာမှာဆက်ပါနေမယ်ဆိုတာသူသိတယ်လို့နေတူအတွင်းရင်းမှုချုပ်ရန်စတိုရန်ဘကပြောပါရယ် UK နိုင်ငံနဲ့ဥရောပအတွက်အခုဆုံးဖြတ်ချက်ကြောင့်အထူးပဲဝန်내ရတယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကပြောပေမဲ့ဒါဟာသူတို့ရဲ့ရွေးချယ်မှုပဲဖြစ်ပြီးကျွန်တော်တို့လေ့စားရပါမယ်လို့ပြောပါရယ် UK နိုင်ငံသားတို့ရဲ့ဆုံးဖြတ်ချက်ကိုလေ့စားတဲ့အကြောင်းပြုတ်နိုင်ငံအနေနဲ့မဟာဗျူဟာအမြင်ရေရှည်ရှုထောင့်တွေကနေEU UK တို့နဲ့ဆက်ဆံရေးကိုအမြဲတမ်းတည်ဆောက်သွားမှာဖြစ်ကြောင်းဒီကနေ့လောက်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံသားဝန်ကြီးပြောခွင့်ရဟွာချွန်ယင်းကပြောပါရယ်တရုတ်နိုင်ငံအနေနဲ့ EU နဲ့ EU ပေါင်းစည်းရေးလုပ်ငန်းစဉ်ပေါ်ရှင်းလင်းတဲ့ရည်တည်ချက်ရှိကြောင်းဒီလုပ်ငန်းစဉ်ကိုတရုတ်ကထောက်ခံကြောင်းနိုင်ငံတကာမျက်နှာစာမှာ EU အနေနဲ့အပြုသဘောဆောင်ပြီးတက်ကြွတဲ့အခမ်းအနားကနေပါဝင်တာကိုတရုတ်နိုင်ငံကမြင်တွေ့ချင်တာဖြစ်တဲ့အကြောင်းလဲဟွာချွန်ယင်းကပြောပါရယ်ရှင်
EU တွေကနေထွက်မဲ့ UK နိုင်ငံရဲ့တမိုင်းဝင်ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ကမ္ဘာတဝန်းအစုရှယ်ယာဈေးတွေနဲ့ငွေဈေးတွေကျကုန်ပါတယ်။ဒီကနေ့ဥရောပအစုရှယ်ယာဈေးကွက်အဖွဲ့မှာတိတိတသားဈေးကျခဲ့ပြီးအမေရိကန်ရဲ့အနာဂတ်ခန့်မှန်းချက်အစုရှယ်ယာဈေးတွေလည်းကျနေပါတယ်။ဒီမဲရလက်ကြောင့်အထူးအနာဆုံးကတော့ဗြိတိသျှပေါင်စတာလင်ငွေပါပဲ။အာရှဈေးကွက်မှာဒီကနေ့နေ့လယ်ပိုင်းကပေါင်စတာလင်ဈေးဟာတစ်ပေါင်ကိုအမေရိကန်ဒေါ်လာ 1.34 အထိကျသွားပါတယ်။UK မှာမဲပေးတာပြီးသွားချိန်လောက်ကတစ်ပေါင်ကို 1.53 ဒေါ်လာရှိခဲ့ရာကနေ32နှစ်အတွင်းအနည်းဆုံးဈေးအထိကျသွားတာပါ။အာရှတိုက်တဝန်းကအစုရှယ်ယာဈေးတွေလည်းကျကုန်ပြီးဒီကနေ့အရောင်းဝယ်လုပ်ချိန်အတွင်းအရှုံးပြနိုင်ခြေဟာဒေါ်လာ900ဘီလီယံထက်မနည်းရှိမယ်လို့ဈေးကွက်ကြွမ်းကျင်သူတွေကခန့်မှန်းကြပါတယ်။ဟောင်ကောင်ဈေးကွက်မှာ400ကျပ်လုံးကျော်၊တောင်ကိုရီးယားဈေးကွက်မှာ300ကျပ်လုံးကျော်အတိအကျဈေးကျပါတယ်။ဂျပန်နိုင်ငံမှာဆိုရင်ဈေးကွက်အခြေအနေတိတ်ကြီးမတူမငင်ရှိလို့တော့မို့အခြေအနေတည်နေအောင်ထိန်းပြတဲ့အလူအလျောက်စနစ်ကနေအရောင်းဝယ်ကို10မိနစ်လောက်ရပ်ပစ်ခဲ့ရပါတယ်။တိုကျိုနီကေးအစုရှယ်ယာညွှန်ကိန်းဟာ800ကျပ်လုံးကျော်ကျသွားပြီးရန်ငွေဈေးဟာလည်းအမေရိကန်ဒေါ်လာနဲ့လဲတာမှာ900ကျပ်လုံးနီးပါးဈေးကျပါတယ်။Brexit လို့ခေါ်နေကြတဲ့ EU ကနေ UK နိုင်ငံထွက်မဲ့အခြေအနေကြောင့်ဖြစ်လာတဲ့မရေကြာမှုဟာစီးပွားရေးပေါ်မှာကြီးမားတဲ့တက်ရောက်မှုရှိလာနိုင်တယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD နိုင်ငံတကာငွေကြေးစံမှုငွေအဖွဲ့ IMF နဲ့ဈေးကွက်ကြွမ်းကျင်တဲ့စီးပွားရေးပညာရှင်တွေကသတိပေးထားပါတယ်